ချင်းပြည်နယ်မင်းတပ်မြို့မှာစစ်ကောင်စီတပ်တွေနဲ့မင်းတပ်ဒေသခံ CDF အဖွဲ့တွေတိုက်ပွဲဖြစ်ပွားခြင်းကစပြီးတော့စစ်ပီးလူရောက်ကိုထွက်ပြေးနေကြသူတွေအတွက်ကြီးရွာတချို့နဲ့ခရစ်စတန်ဘုရားကျောင်းတချို့ကယာယီစခန်းသဘောမျိုးဖွင့်ပြီးတော့အကူအညီပေးနေပါတယ်တချိန်တည်းမှာပဲမင်းတပ်မျိုးမှာလည်းပြစ်ခတ်မှုတချို့ပြန်လည်ဖြစ်ပွားနေသလိုဆက်သွယ်ရေးလိုင်းတွေလည်းပြတ်တောက်နေပါတယ်အပြည့်စုံတော့ကျွန်တော်အောင်မြတ်သူကပဲပြောပြပေးပါမယ်ချင်းပြည်နယ်မင်းတပ်မျိုးမှာစစ်ကောင်စီတပ်တွေနဲ့မင်းတပ်ဒေသခံကာကွယ်ရေး CDF အဖွဲ့တွေကြားတိုက်ပွဲတွေဖြစ်ပွားခဲ့ပြီးတဲ့နောက်မြို့မှာနေထိုင်သူအများပြားဟာစစ်ပေးလို့ရကိုထွက်ပြေးတိမ်းရှောင်နေကြရပါတယ်စစ်ပေးတကားတွေများလာတဲ့အတွက်မင်းတပ်မျိုးနဲ့အလှမ်းကွာတဲ့ရွာတချို့နဲ့ခရီးရန်ဘုရားကျောင်းတစ်ခုမှာယာယီပြည်တွင်းတကားတဲ့စခန်း၅ခုဖွင့်လှစ်ထားရပါတယ်အဲ့ဒီစခန်းတွေမှာစုစုပေါင်းလူဦးရေ9000ကျော်ခိုးလုံနေကြရပြီးတပိုင်းတနိုင်ဖွင့်လာတဲ့ယာယီဒုက္ခသည်စခန်းတွေရဲ့လုံခြုံရေးအတွက်နိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့အစိုးရနဲ့ညှိနှိုင်းဆောင်ရွက်ဖို့ဒုက္ခသည်တွေကလိုလားနေကြပါတယ်။ယာယီစခန်းတစ်ခုရဲ့တာဝန်ခံက VOA ကိုအခုလိုပြောပါတယ်
။ကျွန်တော်တို့ဟိုနည်းနည်းပစ္စလမ်းမိမှာပေါ့နော်။ဟိုပြောရဆိုတာကတော့ဒီ UN လည်းရှိရယ်ဖိလစ်ပိုင်ရဲ့ဟို agenda စာရောပေါ့နော်။ UNICEF ဟိုပြောရတော့အကုန်လုံးကတော့ပြောရဒါဒီအစီအစဉ်ကပြောတာတော့အကုန်လုံးကတော့ဆက်တင်လာတာပဲ။ဒီအမီးကတော့အကုန်လုံးကမင်းကြတယ်။ဒါပေမဲ့ဟိုဒီဘုတ်ချင်းနေမပြီးတာကတော့ဘာမှမရှိသေးဘူး။ဒါနဲ့ကျမတို့အတိတ်ကလူချင်းကတော့သူတို့ကကျမတို့ကရစ်ခတ်ထပ်ပတ်မှလည်းမဟုတ်ဘူး။ဒါအတိတ်ကဘာမှမပြောလို့မရဘူးနော်။သူတို့ပုံပုံနေနေကြတယ်။ကျမတို့ဆံလို့ဘူးရှင်လို့ဘူး။ဒီခမင်းနဲ့မတုံ့နဲ့မစားလို့ကျမတို့ဘာမှမဖြစ်ဘူး။ကျမတို့ဒီလိုဟိုတပိကမော်နာဒီလိုခလုံးရတဲ့အောက်စာလိုမျိုးကိုဟိုတကယ်ဒီနှစ်ဖက်အစိုးရနဲ့နေဒီမှာပေါ့နော်ဒီအဝန်နှစ်ဖက်အစိုးရသူရှိမှလည်းပါရန်နဲ့ဒီဖတ်ပြပေးတာတော့ဒီဆိုင်ရှိနေပြတာလိုမျိုးပဲကျွန်တော်ပို့ပြီးလို့ရှင်တယ်လို့ဟာ
မင်းတမျိုးကန်၃ပုံ၂ပုံလောက်နေရဆုံးခွာထွက်ပြေးနေကြရတာမှာတချို့ကနီးစက်ရကြီးရွာတွေမှာခိုးလုံနေကြရတယ်လို့တောတောင်တွေထဲမှာလည်းပုန်းခွနေကြသူတွေရှိကြပါတယ်စစ်ပေးဒုက္ခတွေဟာမင်းတမျိုးတွေမဟုတ်ပဲမင်းတပ်နဲ့နီးစပ်တဲ့ရောနယ်ဘက်တွေကိုလည်းထွက်ပြေးခိုးလုံနေကြသူတွေရှိပါတယ်။မင်းတပ်မျိုးပေါ်စစ်တပ်ကလေကြောင်းကားတွေမှာတိုက်ခိုက်ခဲ့ပြီးမြို့တွေကိုဝင်ရောက်တက်ဆွဲခဲ့တာမို့မင်းတပ် CDF အဖွဲ့တွေကတက်ဆုပ်ပေးခဲ့ပါတယ်။ဒါပေမဲ့လည်းမေလ19ရက်နေ့ညပိုင်းကတော့မင်းတပ်နဲ့မတူပြီးကြားမိုင်30နဲ့40ကြားမှာတိုက်ပွဲဖြစ်ပွားပြီးစစ်ကောင်စီဘက်က3ဦးကြဆုံးခဲ့တယ်လို့ CDF တာဝန်ရှိသူတွေကပြောပါတယ
်။မင်းတပ်နဲ့မတူပြီးကြားမှာဒီမိုင်30နဲ့40ကြားမှာသာသူတို့ဖက်ကြတော့သူတို့စစ်တပ်ဖက်ကတုံးရောက်ပေါ့နော်ဆိုတော့မြင်းတပ်ကနေစစ်ပြေးတဲ့အောက်ဆောင်မှာတော့သူတို့တုံးရောက်စစ်တပ်ဖက်ကချနေပြီးသူတွေမနေ့ကတော့အဓိကတော့ပုံမှန်ကျုပ်ကတော့နေရာတိုင်းမှာဆောင်ခုတက်ဆိုင်ခုတော့ပေါ့နော်နေရာကြီးထားပြီးဆိုတော့သူတို့ရဲ့လာတဲ့သတင်းတိုင်းကိုကျွန်တော်ဆောင်နေတာဆိုတော့ဒီမာချုံရောမဟုတ်ပေါ့နော်ပုံမှန်ထောက်ချမှုဥစ္စာတွေပါသူတို့ဖက်ကတော့ဒီဖက်အင်အားရှိတာဒီဒီသူတွေနှောက်ရှက်ပေးပါလိမ့်ပြင်လို့ဆိုတော့ပုံပုံမှန်ကျတော့သူတို့ရဲ့ဆရာမရှင်နိကျက်ချက်ချာရေးကူအနေနဲ့ဆိုတော့ဥကြည့်နေတဲ့ဆက်ပြီးတော့တိုက်နေမှာပဲဒီတက်ကူကတော့ရင့်မှာမဟုတ်ပေါ့နော်အာဒီအချင်းနဲ့သူတို့ဒီသူဖုတ်ခဲ့ရတဲ့အာတဲ့အန်ဒရီနဲ့သူတို့လူစုကူတော့အနေနဲ့ဆက်ဆက်ပြရတော့ဒီလိုမျိုးပြမှာတက်ပြီးဒီဖန်ကြည့်တာဆက်ဒီလိုရဲ့မျိုးပြမှာတက်ပြီးဒီဖန်ကြည့်တာဒီပစ်ခတ်တာပြီးတော့ပုံမှန်ပုံမှန်တက်ဆက်လို့တော့ရှိပါတယ
်ပြန်လဲတက်ခတ်မှုတွေရှိတဲ့မေလ19ညပိုင်းကစပြီးမင်းတမျိုးမှာဆက်သွယ်ရေးတယ်လီဖုန်းလိုင်းကြီးပြတ်တောက်သွားတယ်လို့ဒေသခံတွေကပြောပါတယ်ဒီအခြေအနေနဲ့ပတ်သက်လို့မင်းတမျိုးကနေဆစ်ဆောင်လာတဲ့သူကအခုလိုပြောပါတယ
်အာကုမင်းတမျိုးမှာတော့ကျွန်တော်ဒီကျွန်တော်အလုံးကဖြတ်တောက်ထားပါတယ်ကျွန်တော်ဒီအင်တာနက်ကတော့တုံးလို့မရဘူးဖုန်းကတော့ပြောမရတစ်ချက်ရတစ်ချက်ဖြစ်နေတယ်ဒါမမိရပါတော့ကျွန်တော်တို့ဒီတောင်ပေါ်အနေနဲ့မှာတော့မြို့ထောင်းဒီကကျွန်တော်ဆင်းလာတာဖြစ်တယ်ဆင်းလာတော့ဒီမှာလည်းလူတော်များတယ်ပေါ့နော်150လောက်ရှိတယ်ဒီမနေ့ကျတော့ကျွန်တော်တို့တောင်ပေါ်မှာတန်ဖိုးတဲ့ကျွန်တော်တို့ရဲ့မြေတို့ရဲ့ဖုန်းဆက်ခြင်းဒီအဆက်တွေမရပါဘူးအဆက်တွေမရဘူးအင်ဒီအန်တီလိုင်းကိုတော့ဆက်တော့ပါတယ်ဒီညနေပိုင်းညနေပိုင်းမှာကျွန်တော်လည်းဒီဘက်ကပြောနေရမယ်ဖုန်းဆက်ဆက်လို့ရှိရင်လည်းဒီ NTT ကညနေပိုင်းဒီတစ်ချက်ပဲကျွန်တော်ပြန်အခုမှပြန်မေးဖွင့်လာတဲ့သဘောရှိတယ်။ဒါနဲ့အခုမတူမင်းတက်ကကျွန်တော်ရဲ့အစီအစဉ်နဲ့ဖုန်းဆက်ဆက်ကြည့်လိုက်တော့စလုံးမဆက်လို့မရပါဘူး။ပုတ္တတိပိတ်ပါတယ်ပေါ့။မိုက်တဲတော့ရတယ်မိုက်တဲရတော့ရတယ်ပေါ့နော်။ မိုက်ကျဲလိုင်းတလိုင်းခဲတော့ရတယ်ပြောပါလေဟုတ်အော်ကျူးတယ်လို့မရဘူးကြာဟုတ်ဟုတ်
မင်းတို့မြို့မှာဆက်သွယ်ရေးတယ်လီဖုန်းလိုင်းတွေအပြင်မြို့ကိုမြေပေးနေတဲ့နေရာတွေမှာစစ်တပ်ကတက်ဆွဲလာပြီးမြို့တွင်သွာလာသူတွေကိုလည်းပြစ်ခတ်နေတဲ့အတွက်အချိန်နဲ့ရေပိုက်လိုင်းတွေကိုဖွင့်ပေးနေရသူတွေမှာလည်းရေဖွင့်မပေးနိုင်ပဲမြို့ရေပေးရေးစနစ်ကပြတ်တောက်နေပါတယ်။ဒါကြောင့်မင်းတို့တွေမှာကြံနေသေးသူတွေကလည်းမြို့တွေကနေထွက်ခွာနိုင်ဖို့ကြိုးစားနေကြပါတယ်။